ဆော်ရီအာရေဗျနိုင်ငံမှာကလေးတွေကိုအတင်းအဓမ္မပြုကျင့်မှုအတွက်ဆော်ရီနိုင်ငံသားတအူးနဲ့မြန်မာအမျိုးသားတအူးကိုကွပ်မျက်ခဲ့ကြောင်းတီရင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဂျရက်မြို့မှာတန်တရားရှိသူဆော်ရီအမျိုးသားဟာမိန်းကလေးနှစ်ဦးကိုဖျားယောင်းသွေးဆောင်ပြီးအဓမ္မပြုကျင့်ခဲ့တာဖြစ်ကြောင်းဝန်ခံပြီးတဲ့နောက်သူ့ကိုကွပ်မျက်လိုက်ပြီးဖြစ်ကြောင်းဆော်ရီပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဆိုပါတယ်။အလားတူဆော်ရီနိုင်ငံရောက်မြန်မာနိုင်ငံသားတအုပ်ကိုလည်းကလေးအများအပြားကိုဖျားယောင်းပြီးအာဓမ္မပြုကျင့်မှုနဲ့ကွပ်မျက်ခဲ့ကြောင်းမနေ့ကထုတ်ပြန်တဲ့ဆော်ရီပြည်ထောင်စုဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆော်ရီအာရေဗျနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာအစ္စလာမ်ဥပဒေကိုအခြေခံထားတာကြောင့်မရိမ့်မှုကျူးလွန်သူတွေကိုကြိမ်တန်ကနေတည်တန်အထိချမှတ်နိုင်ပါတယ်။ဒါပေမဲ့ဆော်ရီနိုင်ငံမှာပြည်မှုဆိုင်ရာဥပဒေမရှိသလိုမရိမ့်မှုအတွက်ရေးသားပြဋ္ဌာန်းထားတဲ့ဥပဒေလည်းမရှိပါဘူး။